woman's movement is a movement of all women. And fundamental to the movement of women is the participation of all of us as we come out of our...
မြို့သမီးတို့ရဲ့လှူရှာမှုဟာအမျိုးသမီးအားလုံးကိုကိုးစားပြုပါတယ်။လှူရှာမှုတရရဲ့အခြေခံကနောက်ခံအမျိုးမျိုးရှိကြပေမယ့်အမျိုးသမီးအားလုံးပါဝင်နိုင်ရေးပါပဲ။ဒီတော့အမြင့်ချင်းဖလှယ်နိုင်ကြမယ်ပြဿနာတွေဆွေးနွေးနိုင်ကြမှာဖြစ်ပါတယ
်အဲ့ဒါကတော့ကွယ်လွန်လေးပြီဖြစ်တဲ့အောက်လွတ်တော်မှဘယ်လာအပ်ဆက်ပါပဲသူ့ရဲ့ဦးဆောင်ကြိုးပမ်းမှုကြောင့်လေနှစ်စီမဲဩဂုတ်လ26ရက်နေ့ကို Women's Equality Day ဆိုတဲ့အမျိုးသမီးများဒန်တူအခွင့်အရေးနေ့ဖြစ်1980ခုနှစ်ကပူတွဲလွှတ်တော်နေရာကအတည်ပြုပေးခဲ့တာလည်းဖြစ်ပါတယ်ဩဂုတ်လ26ရက်နေ့ကိုအမျိုးသမီးများဒန်တူအခွင့်အရေးနေ့ဖြစ်ပါချောင်းတမရပါတယ်အမေရိကန်ပြည်ထောင်စုမှာ Women's Suffrage လို့ခေါ်တဲ့မျိုးပြည်များမဲပီးပိုင်ခွင့်ကို1920ခုဩဂုတ်လ26ရက်နေ့ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်16အရအတည်ပြုပေးခဲ့တဲ့နေ့ပဲဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာအမျိုးပြည်များမဲပီးပိုင်ခွင့်အတည်ပြုခဲ့တာ93နှစ်မြောက်ပဲဖြစ်ပါတယ်ဒါကြောင့်လဲဩဂုတ်လ26ရက်နေ့ရောက်တိုင်းအမေရိကန်သမ္မတတိုင်းဟာမြို့သမီးများဒန်တူအခွင့်အရေးနေ့ကိုဂွန်ပြူတဲ့ကြီးညာချက်ကိုထုတ်ပြန်ပေးကြတာဖြစ်ပြီးမြို့သမီးများအကျိုးတော်ဆောင်အဖွဲ့တွေကလည်းဒီနေ့အခါသမယကိုအောက်မေ့သတိရကြတာလည်းဖြစ်ပါတယ်သမရဥပမာကခြိကံဥပဒေပြင်ဆင်ချက်16ကြောင့်မြို့သမီးများမဲပီးပိုင်ခွင့်ရရှိခဲ့ကြရာကနိုင်ငံရေးမှာပါဝင်လှုပ်ရှားနိုင်ခဲ့ကြတဲ့အတွက်ကြောင့်လည်းခုဆိုမြို့သမီးနိုင်ငံရေးကောင်ဆောင်တွေတော်တော်ကူးစလဲတွေမြုတ်မီမေဆန္ဒရှင်တွေမြုတ်မီလိုအပ်ပြီးတွေအများပြပေါ်ပေါက်ခဲ့တယ်လို့သူရဲ့ကြီးညာချက်မှာဖော်ပြထားပါတယ်လက်ရှိမှာအောက်လွတ်တော်မှာမြုတ်မီအမတ်86ယောက်အထက်လွတ်တော်မှာမြုတ်မီအမတ်20ရှိတဲ့အတွက်ကြောင့်လဲလွတ်တော်နှစ်ရက်ပေါင်းစံချိန်ကျူး98ယောက်ရှိတာဖြစ်ပါတယ်ခုလိုတိုးတက်မှုတွေရရှိပေးမယ်လို့လဲအမျိုးသားတွေတော်လာရရင်မြို့သမီးတွေက89ပြားဖြန်းမြရရှိနေတဲ့အတွက်ကြောင့်လေကျမဒန်တူလာစာရရှိရေးအတွက်လီလီလက်ဘက်တာအမျိုးသမီးကြီးကြိုးပမ်းမှုကိုအခြေခံပြီးသမရဥပမာကလီလီလက်ဘက်တာဒန်တူလာစာဥပဒေကို2009ခုနှစ်ကပြဋ္ဌာန်းပေးခဲ့တာလည်းဖြစ်ပါတယ်ခုလိုအမေရိကန်မျိုးသမီးကြီးတွေကြိုးပမ်းမှုကြောင့်လေနောက်လာနောက်သားသမီးတွေမိတွေဒန်တူအခွင့်အရေးခံစား권တွေရရှိခဲ့ကြတာလည်းဖြစ်ပါတယ်အမျိုးသမီးရေးစွမ်းဆောင်မှုမှာကမ္ဘာမှာထင်ရှားသူတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်နဲ့ပါဝင်ပါတယ်။တချိန်ကကုလသမဂ္ဂမှာကျင်းပခဲ့တဲ့အမျိုးသမီးညီလာခံမှာသူပြောကြားခဲ့တဲ့အမှတ်ရစရာကိုလည်းပြန်လည်တင်ပြလိုပါတယ်
။ And we know we may not see the end of this journey in our own lifetimes.Those who traveled to Seneca Falls understood that their convention was only a first step.
တို့နေနဲ့ဒန်တူခွင့်ရရရှိမှုရုံးကမှုလမ်းစွန်းကိုမြင်ကျင်မှမြင်နိုင်ကြမှာပါ။ Seneca Falls ကိုသွားခဲ့ကြတဲ့မြို့သမီးတွေလည်းဒါကိုလက်ခံခဲ့ကြတာလည်းဖြစ်ပါတယ်။ဒီနီလာကန်ကြီးဟာပထမခြေလမ်းပါပဲ။တယောက်ခဲ့ကြတဲ့သူတွေကလည်းထူစင်ကအောင်မြင်မှုကိုသူတို့တသက်မြင်ကျင်မှမြင်ရလိမ့်မယ်လို့နားလည်ထားကြတာလည်းဖြစ်ပါတယ်။ဒါပေမဲ့လို့လေသူတို့ရဲ့နောင်လာနောက်သားတာတွေမြည်တွေလက်ထက်မှာတော့ဒီအခွင့်အရေးတွေကိုခံစားကြရမယ်ဆိုတာကိုသူတို့ကယုံကြည်လက်ခံထားခဲ့ကြတာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကမြို့မီမားမဲပီးပိုင်ခွင့်ရုံးကမှုကိုကိုးကားပြီးချိန်ကပြောကြားခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများမဲပီးပိုင်ခွင့်ရရှိရေးကအစပျိုးကြိုးပမ်းခဲ့ကြတဲ့မမေ့အပ်တဲ့အမေရိကန်အမျိုးသမီးတွေကဘယ်သူတွေပါလဲမော်ဒီမက်ဂရဂါကတော့ NWHB လို့တူောက်ခေါ်တဲ့အမျိုးသမီးများတမိုင်းတင်အဖွဲ့အစည်းကြီးကိုပူးတွဲမှတ်တည်သူအပြင်အမှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ်
။ Well, I think the most noted personality of the women's rights movement is in terms of women's suffrage.
မြို့သမီးများအခွင့်အရေးလှုပ်ရှားမှုမှာလူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ဖြစ်ပါတယ်။သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်နယူးယောက်ဆန်နဂါဖော့စ်ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့လို့အဲ့ဒီညီလာခံနောက်ပိုင်းမှာသူစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယာမတွေဟာဆီယာတွေနဲ့ဒန်တူလစာရရှိရေးအတွက်1838ခုနှစ်ကထိုးစဉ်ဆီယာမလီဆူဇန်ဘီအန်တနီကနေစတင်တောင်းဆိုခဲ့တယ်လို့မြို့သူများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တနီကအလစ်ဇဘက်ကေဒီစတန်တန်နဲ့ယူအင်္ဂလန်မှာမတီးခဲ့ကြတာဖြစ်ပါတယ်။လစ်ဘက်ကေဒီစတန်တန်ကတော့ဘယ်သူပါလဲ။မ Miss McGregor ga
The major personality at Seneca Falls was a woman named Elizabeth
Seneca Falls myo thami mya khwin ye ni la ga ma adika swan saung gae de pogo ga ro Elizabeth Cady Stanton ma be tu ga ro Seneca Falls chinya saran ji ko ye swae ga tu phit pi ro ai chinya saran ji ma tu ga American pinay re ane ne English colony le auk ga ni lwet lat ye ya shi bu san da shi de lo myo thami mya ga le lwet lat ye ne ko chi raw paw ko yat di lo de san da shi ja da phit par de lo အဲ့ဒီစာရန်ကြီးမှာထောက်ပြရေးသားထားပါတယ်ရှင်
ခုလို1848ခုနှစ်ကစလို့ Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုအမျိုးသမီးအကျိုးတော်ဆောင်တွေရဲ့ကြိုးပမ်းမှုကြောင့်1890ခုမှာ Wyoming ပြည်နယ်မှာအမျိုးသမီးများမဲပေးပိုင်ခွင့်ပထမဦးဆုံးရရှိခဲ့တယ်လို့1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်မှာရရှိခဲ့ပြီးဩဂုတ်လ26ရက်1920ခုနှစ်မှာတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်19ရာအမေရိကန်တနင်္ဂနွေလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများအခွင့်အရေးလှုပ်ရှားမှုသတိတည်ခဲ့တာနယူးယောက်ပြည်နယ်စနီကာဖောစ်ဖြစ်ပြီးအဲ့ဒီမှာဒန်းတူအခွင့်အရေးကြီးညာစာရန်ကြီးကိုစနီကာဖောစ်ကြီးညာစာရန်ကြီးရဲ့လို့အမေရိကန်သမိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident.That all men and women are created equal, that they are endowed by their creator with certain
rights. ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မြို့သားမြို့သမီးအလုံးဟာလူသားတွေဖြစ်ကြပါတယ်။ဘုရားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ကြီးညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1848ခုနှစ် Seneca Falls ညီလာခံမှာအမျိုးသား40အပါအဝင်လူ240လောက်တက်ရောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကြီးညာစာရန်ကြီးပါအချက်တွေကိုအတော်လေးမှီညာပြုထားကအမျိုးသားရောအမျိုးသမီးပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်16နှစ်19ရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်တွေမှာအမျိုးသားတွေရဲ့ကြီးဆုံးမှုကိုထိတိမိမိစကားအသုံးနှုံးနဲ့ကြီးညာစာရန်ကြီးမှဝေဖန်ထားပါတယ်
။ He has compelled her to submit to laws in the formation of which she had no voice.
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင့်အစိုးပြောပိုင်ခွင့်မရှိကြဘဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊မြေယာပိုင်ဆိုင်ခွင့်တွေ၊လစာဘဲလောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝမ်းကြောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင့်ကို
He has monopolized nearly all the profitable employments and from those she is permitted
မြန်ဆွန်ကြီးမမဲအလားလားရှိတဲ့အလုပ်ကိုင်းတွေအလုံးနီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါတယ်မျိုးသမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်းလုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Seneca Falls ကြီးညာစာရန်ကြီးမှာထောက်ပြထားပါတယ်ဒါကြောင့်မို့လဲနိုင်ငံလူဦးရေရဲ့တပည့်ရှိတဲ့အမျိုးသမီးတရားလုံးကမကျေနပ်ကြဘူးလို့လဲကြီးညာစာရန်ကြီးမှာထောက်ပြထားပါတယ
် Now in view of this entire disfranchisement of one half the people of this country we insist that
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမကျေနပ်ကြတဲ့နိုင်ငံရဲ့လူဦးရေတပည့်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရာပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေခံစားခွင့်တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်တို့ Seneca Falls ကြီးညာစာရန်ကြီးမှာဖော်ပြထားပါတယ်။ခုလိုလွန်ခဲ့တဲ့ရာစုနှစ်တွေကအမေရိကန်အမျိုးသမီးကြီးတွေကြိုးပမ်းမှုကြောင့်ခုဆိုအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးလူမှုရေးစီးပွားရေးစသဖြင့်ကဏ္ဍတွေမှာအမျိုးသမီးတွေဒန်းတူရပိုင်ခွင့်တွေရရှိကြပြီးဥပဒေအရလည်းကာကွယ်စောင့်ရှောက်ပေးထားတာတွေရှိပေမဲ့ဒန်းတူအခွင့်အရေးရရှိဖို့တော့ဆက်လက်ကြိုးပမ်းသွားကြမှာဖြစ်တယ်လို့အမျိုးသမီးချိုးတော်ဆောင်တွေကပြောကြပါကြောင်းတင်ပြရင်ဒီသတင်းပါရဲ့အမျိုးသမီးများကန္တကိုညှိကုံးချုပ်အပ်ပါတယ်ရှင
် You can bend but never break me Cause it only serves to make me More determined to achieve my final goal And I come back even stronger Not enough